သမားတော်နဲ့ဆန်းတဲ့အင်ဂျီလိုမှာတူဂီစီးရီးယားနေဆဲရေပြည်ဆောင်ဆွေးနွေးပွဲကနေအောက်တော်ဒီမိုကရက်မတ်တွေရုတ်တရက်ကြံထွက်သွားကြပါတယ်။သမားကအောက်တော်ဥက္ကဋ္ဌဒီမိုကရက်မတ်အနန်စီဘလူးစီကိုတတိယဒဏ်စာအဆင့်လောက်ပဲရှိတဲ့နိုင်ငံရေးသမားလို့ခေါ်တဲ့အကြောင်းတယောက်တည်းကပြောပါတယ်။စီးရီးယားကအမေရိကန်တပ်ဖွဲ့တွေကိုယူသိမ်းဖို့ဒေါ်လာထရမ့်ကဆုံးဖြတ်ခဲ့တာကိုကန့်ကွက်တဲ့ဆုံးဖြတ်ချက်တစ်ခုကိုအောက်တော်မှာပါတီညာစလုံးကအမတ်အများကြီးရထောက်ခံခြင်းနဲ့ဗိုလ်ရုံးတွေကတည်ပြုလိုက်ပြီးတဲ့နောက်သမားနဲ့အောက်တော်ဒီမိုကရက်တွေကြားတွေ့ဆုံဆွေးနွေးဖို့စီစဉ်တာပါ။ဒီဆုံးဖြတ်ချက်ကို Republican မတ်တွေကပါထောက်ခံနေတဲ့သမ္မတကမကြေမနက်ဖြစ်နေတာလို့ Nancy Pelosi ကတနောက်တွေကိုပြောပါတယ်။အောက်တိုဘာလမျိုးစုခေါင်းဆောင် Senator Wire ကလည်းကျွန်တော်တို့အတော့ဘူးပဲစော်ကားခံနေရပါတယ်။တိုင်းပြည်ဦးချိုးရေးမှာဒန်းလူကြီးများအဆင့်ရှိတဲ့မန်နေဂျာတခုကိုသမ္မတတယောက်ကဒီလောက်မလေးမစားပြုမှုဆက်ဆံတာမျိုးကျွန်တော်ဘယ်တော့မှမမြင်ဘူးပါဘူးလို့အင်ဂျီလိုနောက်ဖက်ခြမ်းမှာတနောက်တွေကိုပြောပါတယ်။အောက်တိုဘာလဆုံးဖြတ်ချက်ထဲမှာထိုးစစ်ဆင်နေတာကိုရချက်ချင်းရဖို့သူကသမ္မတအာရူဝန်ကိုတောင်းဆိုထားတယ်လို့ဟာဒီကိုအမေရိကန်ကဆက်ပြီးကူညီထောက်ပံ့တော့ကိုလည်းတောင်းဆိုထားပါတယ်။သမ္မတအာဒိုဝန်ကတော့စစ်စီရေးကိုဆက်လုပ်သွားမယ်လို့အခိုင်အမာပြောထားပါတယ်။